Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တာရှင်များရှင်2019ခုနှစ်မေလ23ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 နာရီအထိဖိုင်းဒိုမီတာ24 25 32နဲ့50တိတိကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီသန်စံမှာဒီညတို့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုမဆုမွန်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတ Trump ဟာအီမီဒေါ်မှာအဲ့ဒီနဲ့တွေ့ဆုံရင်းပြောတာတွေကိုတန်ဖန်းထားခြင်းရှိမရှိဆိုတာကိုပြောဆိုဖို့အီမီဒေါ်ကညင်းဆိုလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းကကုမ္ပဏီတွေနဲ့ဖွဲ့စည်းတွေများပြားကွန်ပျူတာ cyber တိုက်ခိုက်ခံရတာကြောင့်တကမ္ဘာလုံးမှာကြေညာရိုက်ခတ်ပြီးတော့လုပ်ငန်းတွေတော်များများလည်းရပ်ဆိုင်းသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာခေတ်စစ်ပုတ်လမကြီးလို့ခေါ်တဲ့ကမ္ဘာလန်တီဆောင်ရွက်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှသောတာရှင်တွေနားဆင်ကြအောင်ကဘေကျင်းမြို့တော်မှာကျင်းပတဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မှတရုတ်နိုင်ငံကိုရောက်ရှိသွားပါပြီ။
အဲ့တော့ကျွန်တော်တို့ကယင်းညွန့်မုန်နဲ့ပတ်သက်လာရင်နံပါတ်1ကပွင့်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုး
ညဦးညွန့်နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးလာစောကခုလိုပြောသွားတာကိုမကြခင်မှာပြည်သူနားဆင်ကြအောင်ပါ။ဒါပြင်မြန်မာတခွင်စီစဉ်တဲ့သတင်းတောင်မဆုကနာဆရာတွေကိုလည်းတင်ဆက်ပေးသွားအောင်ပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မဆုမွန်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးငန်းမှာဖြစ်စေသမ္မတအင်မြူမှာဧည့်သည်တွေနဲ့ညစာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအင်မြူတော်ကညှင်းဆိုလိုက်ပါတယ်။သမ္မတထရမ့်ကတောက်ချာနေမှာသူ့ Twitter စာမျက်နှာကနေဒီနေ့စမ်းပိုင်းကဖြတောင်းစုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သူတို့ရဲ့တရားစွန့်လွှတ်မှုတွေကတခုကိုရှုပ်ဝတ်အတန်ဖန်ထားတယ်ဆိုတဲ့ရေးသားမှုကနေအငင်းပွားမှုတွေပိုတိုးလာတာဖြစ်ပါတယ်။James Comey အနေနဲ့မီဒီယာကိုဖောက်ချမှုတွေစမလို့ခင်မှာသူနဲ့သမ္မတတို့ရဲ့ဆွေးနွေးမှုမှတ်တမ်းထားတင်ထားတဲ့တိတ်ခွေရှိမနေဖို့ဆူတောင်းတင်ကြောင်းသမ္မတ Trump ကသူ့ Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြရမှာတော့သမ္မတအင်ပီတော်ပြောခွင့်ရ Sean Spicer ကသမ္မတအနေနဲ့တောက်ထပ်ပို့ပြီးထပ်ပြောဖို့မရှိဘူးလို့ထပ်တလဲလဲဖြေကြားခဲ့ပါတယ်။ဒီလိုရေးသားကြတာချင်းညောင်းမှုတစ်ခုမဟုတ်ပဲအချက်လက်တစ်ခုသာဖြစ်ကြောင်းနဲ့ Twitter စာသားကိုယ်တိုင်မှာအတိပယ်ရှင်းနေပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။1983ခုနှစ်ကသမ္မတ Richard Nixon လက်ထက်မှာအခုလိုဘဲဥပုံရုံးကမ်းမှာလာရောက်တဲ့ဧည့်သည်တွေကိုအတန်ဖမ်းခဲ့ပြီးမြဲဒီစနစ်ကိုရပ်ဆိုင်းတင်တယ်လို့နောက်တက်လာတဲ့ American သမ္မတတွေကယုံကြည်ကြကြောင်းသမိုင်းဆရာတွေကပြောပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ရဲ့လွန်ခဲ့တဲ့10နှစ်အတွင်းအခွန်ပေးဆောင်ခဲ့တဲ့မှတ်တမ်းတွေအများချွင်းချက်အနည်းချင်းလောက်ကနေလွဲလို့ရုရှားနိုင်ငံကနေဝင်ငွေရရှိခဲ့တဲ့အထောက်အထားမတွေ့ရတဲ့အကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောဆိုလိုက်ပါတယ်။အင်ဖြူရောကတောက်ကြံတွေကထုတ်ပြန်လိုက်တဲ့ရှင်းလင်းတွေရဲ့ထုတ်ပြန်ချက်ထဲမှာတော့2013ခုနှစ်တုန်းကမော်စကိုမြို့တော်မှာကျင်းပခဲ့တဲ့မဲဆက်ကြော်လာပြိုင်ပွဲနဲ့2008ခုနှစ်တုန်းကရုရှားကလေးကျွဲတစ်ထေးတယောက်ကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအင်ချမ်းမြေရောင်းချခဲ့တာကနေလွဲလို့သမ္မတဒေါ်နယ်ထရန့်ဟာရုရှားနဲ့ငွေရေးကြေးရေးအဆက်အဆံမရှိကြောင်းပြောဆိုခဲ့တာပါ။ဟိုတယ်ကန်တွေ၊ကွန်ဒိုအင်ယာတွေနဲ့ခေါက်ကွင်းတွေငှားရမ်းလို့သမ္မတထရန့်ရဲ့စီးပွားရေးလုပ်ငန်းတွေဟာတောင်မှန်ဝင်ငွေမျိုးတွေလည်းရှိကောင်းရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းသမ္မတရဲ့အခွန်မှတ်တမ်းမိတ်တူတွေကိုတော့ရှေ့နေတွေကထုတ်ပြန်ခြင်းမရှိပါဘူး။ဒီသတင်းမှတ်ထဲမှာပဲအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူး James Comey ကိုယာရုကနေဖယ်ရှားခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေတာတွေကိုအင်ဖြူရော်ကဖြေရှင်းနေချိန်မှာပဲအခုလိုမျိုးတောက်ကြနေကရှေ့နေတွေရဲ့စာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။
ကမ္ဘာတဝန်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းအများပြား ransomware လို့ခေါ်ပြီးကွန်ပျူတာ cyber တိုက်ခိုက်မှုကိုခံရတာကြောင့်တကမ္ဘာလုံးမှာကြေးရိုက်ခတ်သွားပြီးတော့လုပ်ငန်းတွေတော်များများလည်းရပ်ဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်ကနိုင်ငံ84နိုင်ငံကမှာကွန်ပျူတာ cyber တိုက်ခိုက်မှုပေါင်း 4,000 ကျော်လောက်ဖြစ်ပွားခဲ့တာပါ။ ransomware လို့ခေါ်တဲ့ဒီကွန်ပျူတာ virus ဟာကွန်ပျူတာမှာအသုံးပြုတဲ့ system တွေကိုပြင်ပထားတိုက်ခိုက်တာဖြစ်ပြီးတော့ file တွေကိုဖျောက်ထားလိုက်တာဖြစ်ပါတယ်။အဲ့ဒီ file တွေကိုပြန်လိုချင်တယ်ဆိုရင်တော့ပတ်စံပေးမှသူတို့ကဒီ file တွေကိုပြန်ပေးတာဖြစ်ပါတယ်။ဒီကွန်ပျူတာ cyber တိုက်ခိုက်မှုဟာတောက်ကြနေကဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ဗြိတိန်မှာရှိတဲ့စျေးရုံတွေအတော်များများလည်းကြေညာရသွားခဲ့ပါတယ်။ရည်တည်တဲ့လုပ်ငန်းတွေကိုလုံနေပြီးတော့အချက်လက်တွေမရှိဘဲအကြာကြီးမနေနိုင်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ Red Lock အမှုဆောင်အရာရှိချုပ် Warren Bethrow ကပြောပါတယ်ခင်ဗျာ။
မမန်ကန်ကအခြေအနေမျိုးဖြစ်မယ်ဆိုလို့ရှိရင်တော့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးဖို့ဆန္ဒရှိကြောင်းမြောက်ကိုရီးယားအစင်းမြင့်တန်တမန်တယောက်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အမေရိကန်ရေးရညွှန်ကြားရေးမှုချွန်ဆွန်ဟန်ကဒီနော်ဝေနိုင်ငံကနေမြောက်ကိုရီးယားကိုအပြန်တရုတ်နိုင်ငံဘေကျင်းမြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်မှာသတင်းနောက ော့မြောက်ကိုရီးယားအစိုးရတန်တမဟာအမေရိကန်ပညာရှင်တွေအစိုးရအရာရှိဟောင်းတွေနဲ့တွေ့ဆုံခဲ့တာပါမြောက်ကိုရီးယားမျိုးသမီးတန်တမရဲ့မှတ်ချက်နဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူးသမရထရန့်ကတော့ပြီးခဲ့တဲ့လတဲ့တုန်းကမြောက်ကိုရီးယားနဲ့ပြည်ပခချီချီမာမာရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တယ်လို့ပြောဆိုခဲ့ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဇိုင်းတုံးအစီအစဉ်တွေနဲ့ပတ်သက်လို့ပြဿနာပေါ်နေရတာတွေကိုတန်တမရဲ့နီလန့်နဲ့ငြင်းငြင်းကြမ်းကြမ်းဖြေရှင်းလို့ကြောင့်သူကပြောဆိုထားပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာခေတ်သစ်ပိုလာမကြီးလို့ခေါ်တဲ့ကမ္ဘာလန်တိဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်နေပြည်တော်ကနေဒီကနေ့မနက်ပိုင်းကထွက်ခွာလာခဲ့တဲ့တော်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာကုမင်းမျိုးကနေတဆင့်အထူးလေရင်နဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒေသဆန်တော်ချင်းညနေ9နာရီခွဲမှာရောက်ရှိခဲ့တာဖြစ်ပြီးတော့ဘေကျင်းမြို့နယ်ဆိုရတရုတ်ပြည်သူ့သမ္မတနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ရဲ့ဒုဥက္ကဋ္ဌမစ္စတာဝမ်ယောင်ကင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေတရုတ်နဲ့မြန်မာနိုင်ငံတာမတ်နှစ်ဦးအပြင်မြန်မာစစ်တမ်းမှုနဲ့တာယုံတာဝန်ရှိသူတွေကလေးသိမ်းမှာကျူဆူခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ဟာအဲ့ဒီကနေသူတဲခုံမဲ့ကြောက်ရွံ့ထိုင်နိုင်ငံတော်အေဂီဟာကိုထွက်ခွာခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံယုံကလည်းမကြာခင်ကသတင်းထုတ်ပြန်ထားပါတယ်ဒေါ်ဆန်းစုကြည်နဲ့အတူပြောင်စုဝန်ကြီးတွေဖြစ်တဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်၊စောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်၊နိုင်ငံခြားရေးဒုဝန်ကြီးဦးကျော်တင်နဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဒုဝန်ကြီးဦးအောင်ထူအပြင်တခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလိုက်ပါသွားကြပါတယ်။ဘေကျင်းမြို့မှာမေလ14ရက်နဲ့15ရက်နေ့တွေမှာနှစ်ရက်ကြာကျင်းပပဲဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်၊ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်းမြောင်ကင် IMF အကြီးအကဲခရစ်စတင်းလကရုရှားသမ္မတဗလာဒီမီယာပူတင်အလီဝန်ကြီးချုပ်ပေါ်လိုဂျန်တိုလီနီအပါအဝင်ကမ္ဘာနိုင်ငံ29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့အမေရိကန်ဘက်ကလည်းတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုလမ်းမစီမံကိန်းနဲ့ပတ်သက်ပြီးတော့အကြီးအကျယ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာဘသူဘဝမှန်းမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့ဒီကနေ့မှာပဲဆောက်လုပ်ရေးအလုပ်သမား10ယောက်ထက်မနည်းသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဝန်ဒေါစိတ်ကမ်းမျိုးကလမ်းဖောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့အလုပ်သမားတွေကိုမော်တော်ဆိုင်ကယ်နဲ့ရောက်လာတဲ့တနတ်သမားတွေကပစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ကြတာပါဒီတိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားတာမျိုးတော့မရှိပါဘူးကွန်ဒါပြည်နယ်မှာရှိတဲ့ဘလူးချစ်စတန်ပြည်နယ်မှာပဲအိုက်ဆက်စစ်သွေးကြွတွေရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးတော့40လောက်ကြာခဲ့တဲ့ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့မှာပဲဒီပစ်ခတ်မှုဖြစ်ပွားခဲ့တာပါပါကစ္စတန်နိုင်ငံမှာမကြသေးခင်ကနေစလို့အိုက်ဆက်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေတိုးမြင့်လာနေတာဖြစ်ပါတယ်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာစနေနေ့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရသားနှစ်ယောက်တည်ဆုံးပြီးတော့6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။နှစ်ဖက်တပ်တွေအများပြားချထားတဲ့နယ်စပ်မြင်းတစ်လျှောက်ကနော်ရှူရာဒေသမှာရှိတဲ့အိန္ဒိယစခန်းတစ်ခုကိုပါကစ္စတန်စစ်သားတွေကစနေနေ့မနက်ကစတင်ပြီးတော့တနက်တွေလက်ပစ်ပုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အိန္ဒိယစစ်တပ်ရဲ့ပြောခွင့်ရဒုဗိုလ်မှူးကြီးမနစ်မာစတာကပြောပါတယ်။ဒါကိုအိန္ဒိယတပ်တွေဘက်ကပြန်လည်ပစ်ခတ်ခဲ့ပြီးတော့တိုက်ပွဲတွေကစနေနေ့နေ့လယ်ပိုင်းအထိဖြစ်နေတော့မယ်လို့လည်းသူကပြောပါတယ်။ပါကစ္စတန်စစ်တပ်ဘက်ကတော့ဒါကိုလက်မခံဘဲညှဉ်းဆန်းလိုက်ပြီးတော့အိန္ဒိယတပ်တွေဘက်က2003ခုနှစ်ကအပြည့်ရစာချုပ်ကိုချိုးဖောက်ပြီးအနည်းဆုံး209ခုမှပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပြင်ဒီတိုက်ပွဲအတွင်းမှာပါကစ္စတန်အရသား3ယောက်ဒဏ်ရာရသွားတယ်လို့လည်းပြောပါတယ်ခင်ဗျာ။
Siria nengen ala bo miyo sheba ka liye nguyen tkhu go aja situye jwari la thega ni soya tapwari ka pya le tain bai lai baare. Laane chibiro situye jwari ne takhe kebide nao maave. Digine maave jarek li zaiko soya taka pya le tain bai kheera wa. Situye jwa tapwari miyazu ha liye nguyen nega ni tiyan le sukhwa doake jabiro. Soya tapwari ka shinli ne sisin yeri lo saong ne niya maro lechen aja situye jwa tcho ne takhe mu ane jin. Tipwaage jang bide nengen che zai Siria lukwe keke pwari nyo jayi mu ka pyo baare.
ဂျန်ဖက်စစ်သွေးကြွားတွေထိန်းချုပ်ရနေမြေတွေကိုအစိုးရတပ်ကဆက်လက်ထိုးစစ်ဆင်မှာဖြစ်ပြီးတော့အလပုံမြို့အရှေ့ပိုင်းဒေသတွေကိုဆက်လက်တိုးချဲ့ထိန်းချုပ်သွားမှာဖြစ်ကြောင်းကိုလည်းစီးရီးယားစစ်တပ်အရာရှိတယောက်ကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်။၂၀၁၆စက်ခွန်အင်္ဂလန်ပရီးမီယာလိဂ်အမပီဘောလုံးပွဲမှာတော့ချယ်လ်စီသွင်းချန်ပီယံဖြစ်သွားပါတယ်။အမပီပွဲပြီးဖို့နှစ်ပွ သွင်းယူခဲ့တာပါဒါကြောင့်ချယ်ဆီကဒုတိယနေရာကတော်တန်ဟော့စပေါ့ထက်ဆယ်မှတ်အသာနဲ့ပရီးမီယားလိဂ်ချန်ပီယံဖြစ်သွားခဲ့တာပါဒါချယ်ဆီအတွက်တော့ပရီးမီယားလိဂ်ဖလားကို၅ချိန်မြောက်ရတာဖြစ်ပါတယ်ဒီကနေ့ကစားတဲ့မန်စီးတီးနဲ့လက်စတာစီးတီးပွဲမှာတော့မန်စီးတီးကနှဂိုးတကိုးနဲ့နိုင်သွားပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့ဆယ်ဘာနဲ့ဂျက်ဆူးစတိုကသွင်းခဲ့တာပါ
ဝေနန်နဲ့မဆုမွန်တို့ကသတင်းလေးကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Beijing မြို့တော်မှာကျင်းပတဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်ဖိဂျီမြို့မှာကျင်းပမယ့် Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီကနေ့မှတရုတ်နိုင်ငံကိုရောက်သွားပါပြီ။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမားလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေကုန်သွယ်မှုလမ်းကြောင်းတွေပွင့်လာတဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းစီးပွားရေးအဆက်ဆံတွေပိုများလာနိုင်မယ်လို့မျှော်လင့်ထားကြပါတယ်။ဒီချိန်ထဲမှာပဲစီးပွားရေးနဲ့ကုန်သွယ်မှုတွေမှာတစ်ဖက်သက်မဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးကကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြကြပါတယ်။ပြည်ဆောင်ကတော့မဆုမွန်ကပြောကြားပေးပါလိမ့်မယ်။
တရုတ်သမ္မတရှီဂျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘေကျင်းမြို့တော်မှာကျင်းပမယ့် Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။စောက်လုပ်ရေး၊ပို့ဆောင်ရေးနဲ့ဆက်သွယ်ရေး၊စီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစဉ်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမ်းမကြီးလို့ခေါ်တဲ့ကပတ်လမ်းမကြီးဒီစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြေးလည်းရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကြားမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ်
။ကျောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုကတော့ပိုင်လိုင်းတွေ့တာပေါ့တော့နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်္ဘောကြီးတွေဆိုက်နေတဲ့စိတ်ကမ်းပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့တော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားနော်။ကျွန်တော်မကြခင်လေးတွေလုံခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်။အဲ့မှာရေနံတင်သင်္ဘောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး12ခုကိုထည့်ပြီးတော့ရုပ်ပြီးပဲပို့နေပါပြီ။ဒါပေမဲ့အဲ့ဒီကကျေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေးအနေဒါဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာ။ဆိုတော့ကတော့ဒီဥပ္ပိဘက်ကဂတိကဝတ်တီနောက်အစိုးရဘက်ကဂတိကဝတ်တီရောဘလို့ဘလို့ရှိမှန်းတော့ကျွန်တော်မသိဘူး။ပွင့်လင်းနေတာမို့လည်းမရှိဘူး။အဲ့ဟာနဲ့ပဲဆိုပြည်သူတွေလည်းဘာမှဘူးဖွံ့ဖြိုးတိုးတက်မှုတွေခံစားမှုမရှိတော့တော့ကျွန်တော်တွေးကြရတယ်။ကုတဲ့တီလေသိညေသိပြဿနာတွေကလည်းတိုးလို့တန်လိုက်ရင်ရှိနေတာတွေးရတယ်။အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်၁ကကျွန်တော်တို့ပွင့်လင်းမြင်တာဘူးပေါ့လေပွင့်လင်းမြင်တာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်လိုတယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်လိုပဲအလားတူကချင်ပြည်နယ်မြစ်ဆုံတဝိုက်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းတွေနဲ့ပတ်သက်လို့အရက်သားအစိုးရအသင်းနဲ့ဆွေးနွေးမှုတွေရှိနေပါတယ်ဒီအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွန့်မလုပ်စေချင်ဘူးလို့အကြံပြုပါတယ်
အဓိကကတော့ပြည်သူလူထုရဲ့အသံကိုနားထောင်ပေးဖို့ပါ အခုဒီမိုကရေစီခေတ်လေရောက်လာပြီဆိုတော့ဒီကောင်းဆောင်တွေကဟိုတရုတ်ကောင်းဆောင်တွေပဲဖြစ်ဖြစ်ဒီကြောင့်ညီမနဲ့ကကောင်းဆောင်တွေပဲဖြစ်ဖြစ်ဒေတာကန်ပြည်သူလူထုရဲ့သဘောထားတို့ရဲ့အတန်ပပ်ဘလစ်ဗွိုက်ကိုအလေးထားမှုလိုအပ်ပါတယ်အဲ့ဒါကိုဥပေက္ခာပြုရမှာလူ့မယ်ဆိုလို့ရှိတော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့ဒီကအခုပြည်သူလူထုကလူလားတလားမလူလားတလားတဲ့ဒီစီမံကိန်းကိ ယ်လို့ကြော်ယူဆတယ်ဗျ။အဲပြည်သူလူထုရဲ့သဘောထားဆန္ဒကိုမဆန့်ကျင်ပဲလုပ်ဖို့လိုတယ်။ဒါကြောင့်မလို့ခုလိမီတာမို့အဓိကဖြစ်တယ်ဗျ
။ပြည်နိုင်ငံကနေအာရှအရှေ့လေပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းနေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါ။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစားစိတ်အားတန်နေကြပါတယ်။ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်။
မဆုမွန်တင်ဆက်ထားတာပါခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာလူထုရဲ့ရေရှည်ကျန်းမာရေးအတွက်သဘာဝနည်းနဲ့စိုက်ပျိုးတဲ့ organic လို့ခေါ်နေကြတဲ့စိုက်ပျိုးရေးနည်းလမ်းကိုအားပေးလှုံ့ဆော်တင်တယ်လို့ organic စိုက်ပျိုးရေးကျယ်ပြန့်မှုတွန်းအားပေးသူတွေကပြောပါတယ် organic တည်နေတဲ့ဟာသဘာဝအတိုင်းစိုက်ပျိုးထားတာဖြစ်ပြီးတော့ဓာတ်ပစ္စည်းတွေမပါတဲ့အတွက်စိုက်ပျိုးသူအသီးသီးအနေနဲ့ကိုယ်နိုင်တဲ့လောက်စိုက်ပျိုးပြီးတော့အရေးအတွက်များများထွက်နိုင်အောင်လှုံ့ဆော်ကြဖို့ကိုယ်တိုင်စိုက်ပျိုးထုတ်လုပ်နေသူထင်ရှားတဲ့အနုပညာရှင်တွေဦးကလည်းတိုက်တွန်းထားပါတယ်မြန်မာ organic စိုက်ပျိုးရေးလက်ရှိအခြေအနေနဲ့အနာဂတ်လားလာတွေကိုတော့ဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာကိုကျော်သိန်းကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံဖြစ်တာနဲ့အညီနှစ်ပေါင်းများစွာကတည်းကသဘာဝနည်းလမ်းတွေနဲ့စိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်လာကြတာပါကမ္ဘာမှာနည်းပညာတွေတောင်းလဲလာတာနဲ့အမျှစိုက်ပျိုးရေးကဏ္ဍမှာလည်းအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းသဘာဝတန်းစိုက်ပျိုးတဲ့နည်းလမ်းတွေစားဓာတုပစ္စည်းတွေကိုအသုံးပြုပြီးတော့စိုက်ပျိုးတာကပိုများလာပါတယ်မြန်မာနိုင်ငံမှာလည်း1989ခုနှစ်ရောက်တဲ့အခါစိုက်ပျိုးရေးသွင်းအားစုပံ့ပိုးခြင်းဆိုတဲ့အစိုးရအစီအစဉ်နဲ့ပလဲဓာတ်မြေဩဇာကိုစပြီးအသုံးပြုခဲ့ကြရပြီးတဲ့နောက်ပိုင်းတခြားအမျိုးမျိုးသောဓာတ်မြေဩဇာတွေကိုပါသုံးစွဲလာကြတော့တာပါပဲဓာတ်မြေဩဇာများများထက်ရင်အသီးနှံတွေများများထွက်တဲ့ဆိုတဲ့အယူဆဟာလည်းစိုက်ပျိုးရေးလုပ်ငန်းလုပ်သူတွေကြားမှာကျေပြန့်သွားခဲ့ပါလေ။ဓာတုပစ္စည်းပါတဲ့အစားအသောက်တွေကြောင့်လူတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုထိခိုက်တယ်ဆိုတာကို Organic စိုက်ပျိုးရေးအကြောင်းဟောပြောစီရင်ပြီးစာအုပ်တွေရေးသားထုတ်ဝေနေတဲ့ဦးဘွန်နီဦးကရှင်းပြပါတယ်
။သူစကားဘာလို့သွားသိရလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့တက်တန်းတွေတိုးလာတာသွားတွေ့ရတယ်။နောက်ပြီးတော့အရွယ်မတန်ငယ်မှာအိုမင်းလာတာတွေသွားတွေ့ရတယ်။နောက်အရွယ်မတန်ငယ်မှာမဖြစ်တဲ့ယောဂါတွေဖြစ်လာတာသွားတွေ့ရတယ်။ဥပမာကျွန်တော်စီးကြိုလို့တွေးလို့ယောဂါမျိုးဒီလိုယောဂမျိုးကကျွန်တော်တို့တစ်ချိန်လုံးကဆိုလို့ရှိရင်အသက်60နာနီးမှဖြစ်တဲ့ယောဂမျိုးဆိုပြီးဆိုရယ်အခုကငယ်ရွယ်စဉ်မှာကိုဒီဥစ္စာလေးဖြစ်နေတယ်။လေးဘနာဆိုတဲ့ယောဂမျိုးဒါမျိုးကမဖြစ်ရင်ကိုအမျိုးသမီးလောကမှာခင်မမီတဲ့ပုံစံဖြစ်နေတယ်ကျွန်တော်တို့နိုင်ငံမှာအရင်တော့ဒါတွေရှိလည်းမရှိဘူးမကြားလည်းမကြားခဲ့ဘူး။ဘာကြောင့်ဖြစ်တယ်ဆိုတာလဲကျွန်တော်တို့မသိခဲ့ဘူးအရင်တော့။ဒါပေမဲ့ဒါကိုပြန်ပြီးတော့ကျွန်တော်တို့ကျမကြီးလိုက်စားတဲ့သူတွေဒါကိုလိုက်ပြီးတော့ analyze လုပ်ကြည့်တဲ့အချိန်ကျတော့ဒီအစားအသောက်မှာ food chain မှာသွားတွေ့ရတယ်
ဒီအခြေအနေကိုသတိထားမိတဲ့ဥပုန်နီဦးဟာဒီပေါ်မှာတူညီသူတွေနဲ့စုပေါင်းပြီး less chemical more natural ဆိုတဲ့ခေါင်းစဉ်နဲ့ဓာတုလျှော့ချသဘာဝနီးကျကိုများများသုံးဖို့ဆိုပြီးလွန်ခဲ့တဲ့7နှစ်ကတည်းက organic စိုက်ပျိုးရေးကိုလှုံ့ဆော်တွန်းအားပေးလာကြတာပါဒါဟာတမျိုးသားလုံးကျန်းမာရေးအတွက်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဓာတုပစ္စည်းမသုံးတဲ့သဘာဝမျိုးစားအကြောင်းတောင်းသူတွေကိုပညာပေးစီရင်ရတယ်လို့ဥပုန်နီဦးကပြောပါတယ
် organic ဆိုတာကသဘာဝသိပ်တန်နီးကြဖော်ဆက်ထားတဲ့မြေဩဇာကို organic မြေဩဇာလို့ခေါ်တယ်။အဲ့ဒီအတွက်သိပ်တန်နီးကြသွားတာအောင်သဘာဝကိုသိပ်တန်လေးပေါင်းထည့်ပေးလိုက်တာပဲ။အဲ့ဒီအတွက်အချိုးအစားဘယ်ဟာဆိုလို့ရှိရင် ratio ကဘလောက်ထည့်တယ်။ဥပမာပြောမယ်ဆိုရင်ကျွန်တော်ဟိုလင်းတို့ချီကဘလောက်ထည့်တယ်။ချက်ချီကဘလောက်ထည့်တယ်။ gypsum ကြောက်မုံကဘလောက်ကျွန်တော်ဝါရွက်ကဘလောက်ကဘာမြေကြီးရဲ့ပထမဆုံးမြေလာလို့ခေါ်တဲ့ top soil ကဘလောက်ကောက်ရိုးကဘလောက်အဲတော့စသဖြင့်အဲ့အချိုးအစားလေးတွေကိုတော့သိပ်ပန်နီးကြတွက်ဆပြီးထည့်လိုက်တဲ့အပေါ်မှာဒီမြေစီယာဆိုလို့ရှိရင်အရန်အစွမ်းမြင့်တဲ့မြေစီဖြစ်လာတယ်။
အော်ဂဲနစ်စိုက်ပျိုးရေးမှာအဓိကအကြအဆုံးတစ်ခုကဒီသဘာဝမြေဩဇာပါ။ Dilo the Wam Yozago, a sozon sun utolo durema, do ejunwele, the uabawema. Lungere conanijoma, salupo, senzajinunga, a kuchin lao, lure, temati la dire, the Bawam Yozago topo, senza jekebungu, do ejunega, a kulu, pianjo piavare.
Chapa, nangaging the piaceta. I eat a go by long at the cool, lochene. Pido, lure, a jubilant long at the kitchen. I don't know my lila, Pido, the Bawa.
ဒီကြစိုက်ပျိုးရေးတွေနဲ့စိုက်ပျိုးရေးကျမကြီးအတွက်ကောင်းမယ်နောက်ပြီးတော့တောင်သူလဲသမားအများစုနဲ့စိုက်ပျိုးတဲ့လူရန်စားအများစုနဲ့လေကျမတွေ့ခြင်းနဲ့အားကြောင့်မလို့ဒီအလုပ်ကိုကျမလုပ်လိုက်တာတာဒူပစ္စည်းတွေသုံးပြီးစိုက်ပျိုးထုတ်လုပ်ထားတဲ့ဒီနန်တွေဟာလူတွေရဲ့ကျမ်းမာရေးအတွက်အန်ဒရယ်ကြီးတယ်ဆိုတာကိုသိလာပြီးကိုယ်တိုင် organic ကောင်းနေပြီးတော့မှအခုကဘာမှာဘာပစ္စည်းထုတ်ထုတ် Pelan tu bi Australia ni engkau biar tempo ni babi. Di organis abu tholu ye di de bobi cebian labu dua. Mialan je cici mama thabar elu ubu ni uga piobar. Tapi awam yosa tholu yang cahdu do iu negale tu sayu ni nesu ye welu aga mianedi. Lelong am thunai di raja. Tegai ye si tungsu me duri gobe uza bi jau ni yar elu piobar. Kuran abu tholu ni tu udan engaro. Organis abu ye po cebian bi. Organic di ulan di nanti, mian-mian tu naibu ya. Tenai depan saya jauh ini, mian-mian lalu jauh, tak doh mare.
Lutia utia ni, ikan ngade story saya ni, solusinya no, tu akan mikal tu nama me. Sera, tia utia, elok ikan mianyu organic sera le, muiyen apa ni, mulai era. Tenai lili dulu mianyu solusinya. Dajang le Australia, Amerika tu masih doh organic hal ya. Sebagai kau ni tidak licik dek, zero licik dek, apa asam sih dek, organic. So, air luli dek, jono sejalu darah mahu, jono kandabi mienah, air luli jono pipi piang doaleng.
Lepas ini cinti garo, memang yang ye organic sebiji ha, tegaku nune badi dek. Tapi mele, tadu mewah zari ye betul sujo gu luri bodi la, jamah ye titu dari posi la jamah soin do. Tapi ni juga terbawa ada sebiji telur yang tina ni tu, hobi juga laja melu. Organik tu abe duri ka nyolle ni jawab ni kena.
Khusus dengan setiap hari mata kunci dengan na singe jawab apa ni? Kudkama rata dengan nama susu dengan dengan sebiji mana? Begini baru ni ka sengat ke nangen orang mungkin bego tuan sen suci ye, uyo pakai izha, awamin deh lo suja bimale. Tapi malay, jekan di ni ka lukun jopa musuh aja ni petelo, mungkin tu kenya lari, senap dia lari ni le jontu ke awal. Uyo pak tuan nangen ni, bateri kan nangen orang tu ayok ke le di goya jek izin cini ni tuan tak cedek o, di depan ni tuan nak masuk suci ma, view ni tuan nak main ni kan ngan sen tapal esh. နိုင်ငံတော်တိုင်းငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်ပြီးနောက်မေလ၁ရက်နေ့ကစပြီးဘယ်ဂျီယံအီတလီဗြိတိန်ဥရောပသုံးနိုင်ငံနဲ့ဗာတီကန်နန်းတော်ကိုကိုးရက်ကြားတွားရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့မေလ၄ရက်နေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်န Kabal nangan yi ikhen jen ma akheya jare, American pirang zugu mato abje be, Europa khizen toyao da ha, nyama piye piruen nyen jen yi ne patalo, Europa ye nangan yi iya yo, bana yi iya ba pambo ku ni muru ne sasate lo, nyama nangan yi ike khadriga tongta ja ba re. Dhane patalo nyama nangan yi li ladu, thawda yen yu ta in pyo piya ra ga ro.
Tegaram kyo me su ye, no di, dosan su chi ye, chanaru Europa khizen ha, no, ဒီအမျိုးသားပြန်လည်တင်ပြရေးရုံကြည်မှုတိဆောက်ရေးနောက်ပြီးတော့ပြည်တော်စုညီညာရေးနဲ့အဖြစ်ခက်ရစဲရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအတွက်နော်လက်ရှိအခြေအနေမှာလိုအပ်နေတဲ့နော်ဟိုနိုင်ငံရေးအရထောက်ခံမှုနဲ့နော်ဘန္နာရေးအရအထောက်ပံ့ပေးမှုတွေရဖို့အတွက်အဓိကသွားခဲ့တဲ့ခီးစဉ်တစ်ခုလို့တော့ကျွန်တော်ကသုံးသပ်ပါတယ်။ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဥရောပခီးစဉ်တွင် ပြည်တွင်ပြည်မကြီးအပါဝင်အခြားနိုင်ငံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့သလိုဗာတီကန်နန်းတော်မှာကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံခဲ့ပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံခြားတန်တမန်ဆက်ဆံရေးထူထောင်ဖို့နှစ်ဖက်သဘောတူညီချက်ရခဲ့ပါတယ်။အဲ့ဒီခီးစဉ်တွင်ဥရောပတိုင်းပြည်တွေဘက်ကလည်းမြန်မာပြည်ရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ပြ
ှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံရပါသေးတယ်။ဒေါ်စန်းစုကြည်ကတော့ရခိုင်ပြည်နယ်ကအတိုင်းဝိုင်းတစ်ခုကြားအကွဲပြေးဖြစ်စီမဲ့အကြံပြုချက်တွေကိုလက်ခံမှာမဟုတ်ဘဲစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွတ်ဖို့ဆိုတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုဥရောပခီးစဉ်တွင်ထပ်လောင်းပြောကြားခဲ့ပါသေးတယ်။လန်ဒန်မြို့တော်ဝင်တဲ့မြို့တော်ကောင်စီကပေးတဲ့ Freedom of the City ဂုဏ်သုဆောင်ဆုကိုဒေါ်စန်းစုကြည်လက်ခံရယူတဲ့နေ့မှာလဲရိုဟင်ဂျာရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတချို့ကဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာပဲထောက်ခံသူတွေက We Stand With You ဒေါ်စန်းစုကြည်ဆိုတဲ့တံပြန်လှုပ်ရှားမှုလုပ်ခဲ့ကြပြီးဒီလှုပ်ရှားမှုအပေါ်ထောက်ခံကြောင်းလန်ဒန်မြို့တော်ဝင်ကလည်းပြောကြားခဲ့ပါတယ်။ဒေါ်စန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့မှာပြည်ထောင်ကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပြီးဖွဲ့စည်းပုံပြင်ရေးဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဆက်ဆက်နေတယ်လို့ပြောဆိုခဲ့ပါတယ်
။ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဒီတိုင်းမှမဆန့်ကျင်ခဲ့ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ပြည်သူစံတာခံယူပွဲလုပ်ခဲ့ရကျမတို့ဆန့်ကျင်ခဲ့ပါတာ။ဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲ။ဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူး။တည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရနိုင်မှာမဟုတ်ဘူး။အခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆန့်ကျင်နေပါတယ်။ဒီ NCA လက်မှတ် NCA သဘောတူညီမှုတဲ့မှာကိုဒါပါပါတယ်။ဒီကျင့်ပင်လုံးညီရာကန်းနေဒီညီရာကန်းနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတခုဖြစ်အောင်လို့ပြည်ပင်တောင်းလဲသွားရမယ်ဆိုတာပါပြီးသားပါ
တကယ်တော့ဒေါ်စန်းစုကြည်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ဖွဲ့စည်းပုံအကျပ်တဲကိုတပြိုင်တည်းဖြည့်ရှင်းတင်တယ်လို့ဒေါက်တာရန်မျိုးသိန်းကသုံးသပ်ပါတယ်
။ကျွန်တော်ကတော့ဟိုငြိမ်းချမ်းရေးရမှဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့ရမယ်ဆိုတော့တော့စဉ်းစားချက်ကိုကျွန်တော်တော့ဟိုလက်မခံဘူး။တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအကျပ်တဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲဟာအင်မတန်မှတော့အရေးကြီးတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီအခါကျတော့တော့ပြည်တွင်းငြိမ်းချမ်းရေးအကျပ်တဲနဲ့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကိုအနေဆုံးပေါ့လေတပြိုင်တည်းဖြည့်ရှင်းဖို့လိုအပ်တယ်လို့မြင်တယ်။တစ်ခုပြီးမှတစ်ခုဖြည့်ရှင်းလို့မရဘူးလို့ကျွန်တော်မြင်တယ်။နောက်ငြိမ်းချမ်းရေးအကျပ်တဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကတစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတယ်လို့မြင်တယ်။တစ်ခုကြီးဟိုတစ်ခုစီပေါ့လေတီးခြားခွဲပြီးတော့ဖြည့်ရှင်းမယ်ဆိုလို့ရှိရင်လက်တွေ့ကျတဲ့တော့ဟိုဖြည့်ရှင်းမှုဘက်ကဥတီနိုင်မှုခဲရင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။
ဒေါ်စန်းစုကြည်အခုတစ်ခေါက်နိုင်ငံရဲချားသွားရောက်နေတဲ့တချိန်ထဲမှာပဲရန်ကုန်မြို့တာကေတာမြို့နယ်နဲ့မင်္ဂလာတောင်ညွန့်မြို့နယ်တွေမှာလူမျိုးရေးပြိပက္ခဖြစ်အောင်သွေးထိုးလုံဆောင်တဲ့စူပူမှုတွေဖြစ်ခဲ့တာမို့ပြည်သူတွေအနေနဲ့စိုးရိမ်ခဲ့ကြတာပါဒီကနေ့မှာတော့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဟာအိန္ဒိယတရုတ်နိုင်ငံမှာလုပ်နေတဲ့ Baton Rouge Forum for International Cooperation ထိပ်သီးအစည်းအဝေးကိုတက်ရောက်နေပြီဖြစ်ပြီးဒီခီးစဉ်အပေါ်အများကစိတ်ဝင်စားစားစောင့်ကြည့်နေကြပါလိမ့်ရှင်
အဲ့ဒီ
မင်းမြန်ခိုင်တင်ဆက်ထားတဲ့သတင်းတော်မှတ်စုစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုကနေမှကြားခဲ့မှာတင်ဆက်မယ်ဒုတိယပိုင်းစီစဉ်ဒီမှာတော့စနေနေ့ည8:00လိုင်းစီစဉ်ကိုနားဆင်ကြဖို့လေးရှိပါတယ်။ဗီဒီယိုကနေခုလိုထုတ်လွှင့်နေတဲ့ဗီဒီယိုစီစဉ်ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုဗီဒီယိုရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 24.32 နဲ့ 40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေညကင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုလိုင်းဒို 16, 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9 နာရီအစီအစဉ်ပြီးခြင်းည 10 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်။ 2019 ခုနှစ်မေလ 13 ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းဒိုမီတာ 24, 25, 32 နဲ့50တင်ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေမှာဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။စီစဉ်ထုတ်လွှင့်ရေးမှုမဆုမွန်နဲ့ကိုအောင်အောင်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာဆွေးနွေးကြတဲ့လိုင်းလိုင်းဆွေးနွေးကမ်းအစီအစဉ်အားကျူးဇော်ပါတယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြည်ပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကင်ကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာ Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်။မင်္ဂလာပါမက်မီပလဲတွေခင်ဗျာ။တဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကျေဇူးပါတယ
်။မင်္ဂလာပါရှင်။အားလုံးကိုနှုတ်ဆက်ပါတယ်။
ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါ။နောက်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတူနဲ့ရေးတက်ကတူတွေမှာ PhD ဘွဲ့ရောက်အောင်ပေါ့ပညာစီးပွားခဲ့ပါတယ်။သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmi Tech တို့ထူထောင်ဖို့ကြိုးပမ်းနေပါတယ်။လောလောဆယ်မှာတော့ Parmi Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်။မင်္ဂလာပါကိုကျော်မိုးထွန်းရေ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ။
ဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာထိုင်းနိုင်ငံရန်ကန်ဟမ်တက်ကတူမှာပညာရေးဆိုင်ရာချီးမံခံကွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွေ့အမှုတစ်ဦးလည်းဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲတွေကိုမေးမြန်းခြင်းပါတယ်ကျွန်တော်မတ်မီပလဲတွေတို့အနေနဲ့ဒီ smile education training ပေါ့လေဆရာဆရာမတွေကိုဒီအရေးသေးမြန်မာလောက်အောင်တင်တန်းနေပေးနေတဲ့အခါမှာဘလို့အခက်အခဲမျိုးတွေကိုအဓိကရင်ဆိုင်ရပါလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီရင်ဆိုင်ရအခက်အခဲတွေကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်ကျွန်မဒီ teacher training ကိုပြည်နယ်နဲ့တိုင်းနယ်မှာတောင်ရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teacher teaching methodology စင်တွေမကပဲနဲ့ပေါ့နော်ဒီဆရာဆရာမတယောက်ရဲ့လိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလည်းတွေ့ရတယ်ပြီးတော့ teacher training ပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေတဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျမတို့ training ပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိန့်ကိုကျမတို့စောင့်ရတယ်တလက်စာထဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရင်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခံတာနေနိုင်ငံတော်ကိုတိဆောက်နေနေရမှာဆရာဆရာမတွေအားလုံးက aku kebawa mah di kene update di sini metodologi sibu teruga yang mulai jaya. Ero dengan orang le di ini dengan ni bocah eh dalam sahre mahre naunane lini takala tu master plan subiyon ni bono teachers education tu college sibu primo season ni eh.
Okay.
Tapi mahle siapa mah ratio ni jam jam dah ratio bono arah dia luar macamnya wahu.
Okay.
Ero terdahulu ni ni biyon ni kuna ga luar ni dia ni siapa siapa mah dia tu ni je.
แต่นายกูพี่จีบอยากด้วยอันนี้เป็นบุบิบุลูเลยโอเคแชลเลนจ์สี่ก็รอคุณอาจจะมาเจ็บยาตัวเองใช่ไหมเลยชูปากตัวเอง
โอเคแม่ไม่เล็กเลยฉะนั้นรู้ดีอธิษฐานกูรอนับไปมาสักปีก็ส่วนใหญ่ออกมาอะกูจะทำไม่ชนะรอโอเคดาดาจอมุทมาดาดาจอมุทมาวิญญาณส่วนใหญ่ไปวางเนี่ย
โอเคสำหรับกูแค่นี้ดูแลเราฉะนั้นดีอินสติทูชัน เนี่ยเปลี่ยนในตรงนี้เนาะบ่เนาะฉะนั้นรู้ที่เนี่ยมานั่งมาอะกูดีที่ปกติก็ที่ใหญ่เอ็กซ์บริบ่เนาะอะไรเลยมันทวีราจะเจ้าน้องตัวไปงาที่ฉะนั้นรู้ก็มีว่าเนี่ยมานั่งเอาเปลี่ยนอะไรลุงเงี้ยบ่เนาะที่ลุงเงี้ยตัวที่ใหญ่มาเว้นบีรออ๋ออาตุ่งคนใส่ลุงเงี้ยลุงเงี้ยมีอะไรเวชีบ่เนาะฉะนั้นรู้มีว่าตัวรู้ยังคนละอะไรที่ลุงมีว่าโน้ตบุ๊กคอฟเฟ่บ่เนาะเอ็นจีโอสิ่งเดียวเนี่ยจุ่มยังไม่ใช่อ
ဥပဒေနဲ့ကောင်းကောင်းမလို့NGO တော့ဖွဲ့လို့ရတယ်ဘောနော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေဘောနော်ကတော်တော်နည်းနေသေးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့အခါမှာကျွန်တော်ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့အခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution Private Education Act
မြန်မာနိုင်ငံမှာဒီ private education act မှာထွက်သေးတာတကြောင်သူရဲ့အတွက်ဒီလိုမျိုး NGO လုပ်ငန်းတွေလုပ်ချင်နေသူရင်ဒီလိုမျိုးအတိအကျဟိုရှင်းရှင်းလင်းလင်းဝင်နိုင်နေမရသေးတာတကြောင်မို့နော်အဲ့ဒီတကြောင်ကတော့ကျွန်တော်တို့ဒီပေါ့နော်ကျောင်းသားတွေပေါ့နော်ကျောင်းသားကျောင်းသူတွေကိုကိုတော့ကျွန်တော်တို့ဒီပေါ့နော်ကျောင်းသားတွေပေါ့နော်ကျောင်းသားကျောင်းသူတွေကိုကိုတော့ကျွန်တော်တို့ဒီပေါ့နော်ကျောင်းသားတွေပေါ့နော် ရီနဲ့ပတ်သက်တဲ့ကဏ္ဍကိုမှဟိုလုပ်ဖို့အတွက်ဟိုအဆန္ဒရှိတယ်အဲ့အတွက်ကျွန်မဆရာကြီးနဲ့ပတ်သက်တဲ့ဟာကိုကျွန်မတို့လုပ်တယ်ပေါ့အဓိကကတော့အဲဘာလို့ရွေးချယ်လဲဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံရေးအကြောင်းလေးထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲမူဝါဒရေးရာကိစ္စရေးအကြောင်းလေးပို့ခက်ခဲနေတဲ့အချိန်မှာကျွန်တော်တို့စာသင်ခန်းစေကြောင်းလေးချင်းတော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျွန်တော်တို့ကဒီဆရာကြီးနဲ့ပတ်သက်တဲ့တန်းတန်းတွေကိုလို့ဖို့လိုရဲဆိုရယ်ယူဆရှိအဲ့ဒီယူဆကိုကျွန်မလက်ခံတဲ့အတွက်ကျွန်မဆရာကြီးနဲ့ပတ်သက်တဲ့တန်းတန်းအောင်လုပ်တယ်ထူးပြတော့ကျွန်မစာသင်ခန်းတွေခက်စွန်းကာချအောင်ချင်းမို့တော့ကျွန်မတို့လက်ရှိကျင့်သုံးနေတဲ့ဒီအလို့ကျမှတ်တင်ယူတဲ့အစတင်ကန်းဒီမှာကျွန်မတို့စဉ်းစားခွင့်တို့ကျွန်မမေးခွန်းမေးခွင့်တို့ကျွန်မတို့ပေါ့နော်ဆိုရဒီဒီမိုကရေစီအလေးချင်းတွေမရှိဘူးအဲ့ဥစ္စာတွေကိုပေးနိုင်တဲ့တင်တန်းတွေပေါ့အဲ့မတော်တော်လို့ကြည်တွေပေါ့ကျွန်မတို့အဲ့ဥစ္စာတွေကိုကျွန်မတို့ပြီးဖို့အတွက်ဆုံးဖြတ်ပြီးတော့ကျွန်မဆရာကြီးဥစုနဲ့ကျွန်မတင်တန်းတွေစပီးခဲ့တယ်ပေါ့အဲ့တော့ဘာလို့အထက်ကဲစတူလဲဆိုတော့တင်တန်းတွေပေးတဲ့အခါမှာတော့အဓိကကျွန်တော်တို့ဒီစာသင်ခန်းတွေကိုကြောင်းမှုလို့ရခုနကစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကြောင်းမှုလို့ရဆိုတော့ idea မှာတော့ get သိမ့်မတွေ့ဘူးအလုံးဆရာကြီးကလက်ခံနဲ့ကြောင်းမှုတော့လို့ရပေါ့ဒီ logistic system အရာပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်တဲဖြစ်သေးဆိုတော့အဲ့ဒီမှာကျင့်သုံးနေတဲ့ကျွန်တော်ဆာမွဲစနစ်တို့နောက်ကျွန်တော်တို့ဒီ logistic system တို့ပေါ့နော်စစ်စေးရေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန္ဓာဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥဒေရတိတိကျကျပြတ်ထန်းတာမှုပဲနဲ့ကျွန်တော်တို့ဘို့ကလမ်းညွန်တဲ့အတိုင်းပဲဆရာကြီးကဒါဆိုလိုက်ပြီးတော့ဒီစာသင်ခန်းမှာဒီသင်ကြားပေးနေရတဲ့ခါကျတော့ကျွန်တော်တို့ပြီးတဲ့သင်တန်းတွေကပေးလိုက်တဲ့သင်တန်းကနည်းစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျွန်မချုပ်ပြီးပြောလို့ရှိရင်တော့အဓိကပြဿနာကတော့ကျွန်တော်တို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကဟိုတုံမိုးဆရာတုံမိုးထွန်းလေးပြောသွားတာတွေ့ရပေါ့တကယ်တမ်းကျွန်တော်တို့က ဒီခုနကလည်းနှုတ်ပိုင်ဝင်တို့ဒီပါဝင်ဝင်ဆိုတဲ့အူပဒေတွေကျွန်တော်မူဝါဒတွေကအရှင်းလင်းလင်းမရှိတဲ့ဟာကြတော့လောကကံရခက်နေတဲ့ဟာအဓိကတော့တွေ့ရရှိရပေါ့နော်ဒီမှာဝင်ပြည့်ရခက်ခဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်တစ်ခုပါကျွန်တော်တို့နောက်ပိုင်းကျတော့မှဒီကျွန်တော်တို့ဒီမူဝါဒကြောင်းလေလှုပ်ဖို့တော့ကျွန်တော်တို့တစုတစ်ဖွဲ့ထဲတော့မရဘူးအားလုံးစုပေါင်းပြီးတော့ကျွ များရှိပါတယ်ဒီမှာနောက်ပိုင်းမှာပြောပါမယ်
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါကျွန်တော်အခုဒီတရက်လေးလန်းဆွေးနွေးခန်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လေလိုင်းပေါ်မှာရောက်နေတဲ့သူကတော့မဲအီထွန်းဖြစ်ပါတယ်မဲအီထွန်းဟာဒီ Britain Oxford Brookes Tech တို့မှာစီးရင်ကန်ဘာသာရင်းနဲ့တင် जा လာခဲ့သူပါသူဟာဒီမြန်မာပြည်မှာပြန်ပြီးတော့ Educom Accountancy Service ဆိုပြီးတော့သင်တန်းဖွင့်လှစ်ပေးနေသူပါမဲအီထွန်းရေဒီမဲအီထွန်းဒီရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးပေးပါအောင်ခင်ဗျ။
ဟုတ်ကဲ့ဥစ္စာကျမမနစ်ကပဲမနစ်ကရောက်ပါတယ်ရှေ့အင်္ဂလန်နေပြီးတော့ကျမဇူလိုင်မှာ Educom Accountancy ဆိုပြီးတော့အကြောင်းတစ်ခုစတင်ဖွင့်ခဲ့ပါတယ်။ကျမတို့ကျမဒီအကြောင်းဖွင့်ရတဲ့ရည်ရချက်ကတော့ဒီလုပ်ငန်းခွင်ပေါ့နော်အသုံးပြုပါပါရတဲ့ခွင်အနေနဲ့အကောင့်နဲ့ပတ်သက်ပြီးတော့ finance နဲ့ပတ်သက်ပြီးတော့ audit နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ငန်းကျမတကယ်လက်တွေ့အသုံးချမလဲဆိုတာကိုဥတည်ပြီးတော့သင်ကြားတာပါ။ဒါပေမဲ့ကျမတို့ပထမဆုံးရှိတဲ့အခက်အခဲကတော့သင်ကြားရေးပေါ့နော်ဆရာတို့လည်းခဏပြောသွားပြီးဆိုတော့လေဟိုဘယ်လိုခေါမလဲကျမတို့ကတော့ဒီလုပ်ငန်းခွင်ဆိုတော့လုပ်ငန်းခွင်ရောက်တဲ့အချိန်မှာကို self control self confidence နဲ့ပေါ့နော် self study ပုံစံမျိုးစတိုင်နဲ့တွားကြပါလေဒါပေမဲ့တကယ်ကြတော့ကလေးတွေကဟိုအဲ့လိုမျိုးဖြစ်မလာပဲနဲ့ဟိုတခြားတယောက်ကိုအရန် rely အရန်လုပ်နေတာပြေးရတဲ့ခါမှာကျတော့ကျမတို့အဲ့လိုမျိုးစတင်ကြရေးအပိုင်းမှာတော်တော်လေးကိုအခက်အခဲရှိပါတယ်အဲ့ဒါလေးကိုသိချင်တာပါဘယ်လိုမျိုးကျမတို့သူတို့ရဲ့ motive တွေကိုဘယ်လိုမျိုး change လုပ်ပေးရမလဲဆိုတာကိုသိချင်တာပ
ါဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ကျွန်တော်အခုခုနမတ်မေပလဲတွေတို့ဒေါက်တာကျော်မိုးထွန်းတို့မတ်သူသူမာတို့ဟိုပြောသွားတဲ့အထက်မှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာတင်ကြောင်းတွေဖွင့်လှစ်ပြီးတော့တင်ကြားပေးတဲ့အခါမှာခုနလိုပါသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေဆိုပြီးတော့ဒါဟိုအတီးပြီးပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုတ်ကလေးကအကြောင်းနေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြီးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာသမိုင်းဥပဒေစဉ်အနေနဲ့ပေါ့နော်ကျွန်တော်အတိအကျ2014စက်တင်ဘာမှာဒီလက်မှတ်ရေးထိုးပြီးတော့အတီးပြုလိုက်ပါတယ်ဒါပေမဲ့အဲ့နောက်ပိုင်းမှာလည်းသူတို့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုကျောင်းသားတွေမကျေနပ်တာလေးတွေရှိတာလေးပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဒီနည်းနည်းဟို process လေးတွေဖြစ်ခဲ့တာလေးတွေလည်းရှိပါတယ်ဒါတွေကတော့ထားပါတော့နော်အခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ဒါ parent law ကတော့ထွက်ပြီးပြီပေါ့နော် parent law ထွက်တယ်ဒါပေမဲ့ကျွန်တော်တို့ဟိုနီးဥပဒေတွေပေါ့နော် sectoral law လို့တော့ခေါ်တာပေါ့နော်အဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့ဒီဒီ sectoral law တွေဖြစ်တဲ့ private education act ကိုအများကြီးပဲရှိပါတယ်။နော်အဲ့ဒါတွေအသေးသေးမထွက်သေးတဲ့အခါကျတော့ကျွန်တော်တို့လောရတာလေးတွေနည်းနည်းခက်ခဲနေတာလေးအများကြီးပဲရှိပါတယ
်။ဟုတ်ကဲ့
အခုနောက်ဆုံးအနေနဲ့ report အနေနဲ့ထွက်ထားတယ်ပေါ့နော်ဒီ NESP ဆိုတဲ့နော်report မှာတော့ကျွန်တော်တို့ဒီဘလောက်ကတော့ဒီအရင်တော့ဟိုးအရင်တော့ CSR ဆိုတဲ့အားလေးတခုရှိပါတယ်။အဲ့ CSR ကိုပြန်ပြီးတော့အော်နည်းနည်းလေးမွမ်းမံပြီးတော့ပေါ့နော် NESP ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့မြင်နေပေါ့နော်အဲ့ဒါလေးလည်းဒီလိုမျိုးဟိုအတွေးသိသိသွားမယ်အစားပေါ့နော်ဒီလိုမျိုးလေး NESP ဆိုပြီးတော့ဖို့လေးတခါထက်ထွက်တယ်ထက်ထွက်ပြီးတော့ဘာဆက်လုပ်မလဲဆိုတာကိုလည်းအတိအကျလေးကျွန်တော်တို့မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံကြီးအတွင်းနဲ့ကလည်းဘလို့ဒီနိုင် government sector ဘိုင်းမှာလည်းကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူရမလဲဆိုတာလည်းကျွန်တော် question တွေထုတ်ပြရရှိပါတယ်ကျွန်တော်တို့လိုမျိုးအကျိုးမြတ် for profit ဟုတ်ပေါ့နော် not for profit နဲ့အကျိုးမြတ်မရှာတဲ့ကျောင်းနေအနေနဲ့ကြတော့ဒီလိုမျိုး NGO အနေနဲ့ကြတဲ့တော့လေဒီ private education act ကအသေးချာမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်မလဲမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profit အကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လည်းကျွန်တော်အရင်ကတက်ခဲ့တဲ့ ောင်းပေါ့နော် Bard College ကpresident နဲ့လည်းကျွန်တော်စကားပြောပြီးတော့ပါပြီသူတို့တွေကလည်းကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို bachelor's degree ပါ Bard College ကနေပြီးမယ်ပေါ့နော
် Okay ကျွန်တော်တို့ကျွန်တော်အဲ့ဒီအကြောင်းကျွန်တော
်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတော့လည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့အခါကျတော့ကျွန်တော်တို့လည်းလုပ်ရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာအများကြီး
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့ကျွန်တော်မတ်တူတူမောင်မေးချင်ပါတယ်မတ်တူတူမောင်က NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းကြတာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းကိုင်ကိုင်းတွေလုပ်ရလွယ်ကူအောင်နောက်ထပ်နည်းဥပဒေတွေထွက်လာဖို့ဟိုဘလောက်ဘာကြောင့်ကြံ့ကြံ့နေရလို့ထင်တာပါလဲ
။ဟုတ်ကဲ့ကြာ။ဟိုခုနကကျွန်မထုံပြရတဲ့အချိန်မှာကျွန်တော်2014 2015မြို့သားပညာရေးဥပဒေအကြောင်းပါသွားရပေါ့နော်။ကျွန်တော်တကယ်တော့အဲ့ဒီ2014မှာကစက်တင်ဘာမှာမြို့သားပညာရေးဥပဒေထွက်တယ်။ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတဲ့ကျွန်တော်2015မှာတခါဒီမြူသားပညာဥပဒေကိုပြင်ဆင်တဲ့ဥပဒေဖြစ်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဆက်တဲ့ဆက်ဆက်ဥပဒေဆက်ဆက်နည်းဥပဒေတွေမှာတော့ကျွန်တော်တို့အခုတည်းကမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့အခုအဲ့တော့2014မှာလဲကျွန်တော်တို့အငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိခဲ့အဓိကဘာလို့ပြောချင်တာလဲဆိုတော့ကျွန်တော်တို့ခုနဒီအာဘူးအကြံပေးခဲ့ကြလဲဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျွန်တော်တို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျွန်တော် academic freedom လို့ပြောတယ်ကျွန်တော်ပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေကနေကျွန်တော်တို့ဒီပညာရေးစနစ်ကိုကြောင်းတဲ့ခါကျတော့ကျွန်တော်ပုံစိုးဝင်နေချွတ်ချတဲ့ပညာရေးကိုသွားဖို့လိုတယ်ပညာရေးလွတ်လပ်ခွင့်ရှိဖို့လိုတယ်ဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြည့်အဝအာမခံတဲ့အပြည့်အဝအထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောတဲ့ကျွန်တော်ကိုယ်ပိုင်ကြောင်းမဲ့ကိုယ်ပိုင်ကျောင်းနေဖွင့်တဲ့နေရာမှာလဲကျွန်မခုနဆက်ဆက်ပြီးတော့ကျင်တာပါ။အမှအခြေခံပညာကျောင်းနေဖွင့်တာရှိမယ်အဆင့်မြင့်အဆင့်မြင့်ပညာရေးကျောင်းနေဖွင့်တာရှိမယ်။အခုခုမှကိုယ်ပိုင်ကျောင်းနဲ့ပတ်သက်တဲ့ပုဂ္ဂလိကကျောင်းဆိုလဲပုဂ္ဂလိကကျောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျရှင်းလင်းပြီးတော့ပြတ်သားဖို့လိုတယ်ဟိုတိကျရှင်းလင်းဖို့လိုတယ်လို့ထင်တယ်။အဲ့ဒါအရင်နဲ့အေးရရင်ဆက်ဆက်တဲ့ new ဥပဒေတွေအခုထိမထွက်ဘူး။ဆိုလိုချင်တာကအခုတော့ဒီနေ့ထိရနေတဲ့အဲဟိုအပြောင်းလဲကမပုပ္ပိကအကြောင်းကြီးဖွင့်မယ်ဆိုပုပ္ပိကအကြောင်းကြီးရဲ့ပညာရေးရည်မှန်းချက်ဒီပညာရေးတန်ဖိုးထားမှုတွေနဲ့သူ့ရဲ့တရားတင်ရုံနဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တွားခွင့်မရှိဘဲနဲ့ပုပ္ပိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစစ်အကြောင်းကြီးဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ရုံညွှန်းနှိုင်းကိုပဲတင်ပြီးတော့အစိုးရရဲ့စာမေးပွဲမှာပဲဝင်ပြီးတော့ဟိုပါတော့ဟိုစစ်ပြီးနေရတယ်ဆိုတော့ဒီအပညာဒီပုဂ္ဂလိကအကြောင်းတစ်ခုရေပေါ့နော်အနှစ်သာရကပြောင်းနေတယ်ပေါ့နော
်ဆိုတ
ော့ကျွန်တော်ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်တို့ဒီ public education လို့ပြောရင်အများနဲ့သဆိုင်တဲ့အစိုးရပညာရေးစနစ်တွေလည်းလွတ်လပ်ဖို့လိုတယ်လို့ကျွန်တော်တို့ဒီ private sector မှာလည်းလွတ်လပ်ခွင့်ပေးဖို့လိုတယ်အဲ့ဒါရင်းနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့အထိဟိုပါတိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီမှာဆိုလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လုံဆုံးလုံးဤပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို
့
ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တာလို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့ပါဝင်ပြတ်ပြတ်တဲ့တွေ့ရတော့
ဟုတ်ကဲ့ပါဟုတ်ကဲ့မမေပလဲတွေကိုမြေးချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ပညာရေးဝန်ကြီးကသူ့ရဲ့ဒီပေါ့နော်ဒေါက်တာဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ29ရက်နေ့မှာပေါ့နော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာအတွင်းတိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကောခုနဒေါက်တာကျော်မိုးထွန်းတို့ကဆင်းရဲရခဲ့မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆင်းရဲခဲ့ပြီးလိုအပ်တာတွေလည်းဖြစ်ဆက်ပြောခဲ့တယ်တစ်ခါမှလည်းကျွန်မတွေ့လိုက်ရတာကဒီဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Incheon Declaration မှာဒီကျမတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျမချက်ပြီးတော့ဖြစ်ဆက်ပြီးတော့ပြောချင်တယ်တစ်ခါကလေဒီ2016နဲ့2017အတွင်းမှာ ဒီယခုလက်ရှိပေါ့နော်ဒီပညာရေးမှူးဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပတ်မိုးကူညီတဲ့အရာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လေ teachers training တွေကိုလည်းအခုပေါ့နော် intensive ကို in-house training ကို service ယခုလက်ရှိ teacher training တွေလည်းယူနေတာတွေလည်းတွေ့ရတယ်ပြီးရဲ့ခါကျတော့အခု ဒီကျမမကြခင်ကဒီလန်ဒန်မှာဒီစတိတ်ကောင်ဆယ်လာနဲ့တွေ့တယ်ဒီဒီမှာလည်းပြောသွားတယ်ကျမတို့တိုင်းကဆက်ဗရယ်ပြည်အောင်စုကိုဦးတည်နေတဲ့အတွက်ကြောင့်မို့လို့ဖက်ဒရယ်အကျူကေးရှင်းကိုပရိုမိုးလုပ်နေတလက်စားတဲ့မှာဒီအဆက်စမန့်စနစ်ကိုလည်းဂရိတ်ဒင်းပေးတဲ့စနစ်ဖြစ်အောင်ကြိုးစားကြမယ်ကျူရှင်စနစ်ကိုလည်းလျှော့ချမယ်ဆိုတာတွေလည်းထည့်တင်ပြောသွားတာတွေ့ရတယ်တစ်ဖက်မှာလည်းဒီ the bilingual education nepyo multilingual education nepyo pyo mikin bada saka ko chang sa tin gan the ma curriculum ni design lo pi do ne the twin tin ya tin za ra wu le di ministry of education ga ni pi do ne tan bo saung ya me so ra wu le twi ya de
di
taina bada saka 49 myu paw no a ra di ya to tat la de lo jama ni ya de paw no
okay ba khmyar
now lo at tin ha le ko ne ne le pi yin chat pi yo swin ni ba hom me shin
okay ba khmyar okay ba so lo di le lai paw ma aku swin ni bo yauk ni ye tu le naw ti yauk le shi ba de ko ang khai ma ko ang khai ha thai myanmar ni sat ga pinya yi lo ngan ni ma the the wen wen paw win ge tu tu u ba di aku ro mo u pinya yi apwa twet tin yo nyun nan sa u di yi ta ni ye pyin ta cha di tin nan ni pe ni ya ma le ပါဝင်နေသူတူဖြစ်ပါတယ်ကိုအောင်ခိုင်းဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ဆိုလေအခုဒီအရှိရဆက်ဆံမာတွေပြောတော့တဲ့အချက်လက်တွေအရင်မှနောက်တစ်ချက်တော့ကျွန်တော်ပြောရတာရှေ့ရှားပညာရေးဖလစ်ကိုစဉ်းစားဖို့တော့ကျွန်တော်ကအဓိကနောက်ရတရင်းညံ့ပုံစံတွေကြောင်းတဲ့သူ့ကိုအဓိကကျွန်တော်ဆွေးနွေးခြင်းပါတယ်ဗျာအဲတော့ကျွန်တော်တို့ခုလက်ရှိကျွန်တော်နိုင်ငံမှာကျင့်သုံးနေတဲ့အပညာရေးပြင်းညံ့ဆောက်ပြရာတစ်ခုကကျောင်းသားတွေရဲ့နားလည်သဘောပေါက်မှုတွေကအဓိကထားပြီးတော့ဒီကြီးတာတယ်ပေါ့နော်ဆိုလိုချင်တာ facts တွေတည်င်းချက်လက်တွေကိုဒါအများဆုံးပြတာပြီးတော့ကျောင်းသားတွေရဲ့စိတ်ကျဉ်းသုံးသပ်နိုင်တဲ့စွမ်းအားကိုနည်းနေတာကိုပြရတယ်ဗျာဆိုတော့ကျွန်တော်တို့ကဒီအခုခုနကပြောရတဲ့ဟိုဆီမရှိရတဲ့ဘာဆီမဆိုလို့ favorite ဒီပညာရေးစနစ်ကိုကြောက်နေ solution ကျွန်တော်တို့ရပါတယ်ကျောင်းသားတွေကိုလည်းအခုတိုင်းဒီမှာစဉ်းစားသုံးသပ်နိုင်တာရှိတယ်ပညာရေးစနစ်မျိုးချစ်ဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ကဒီပညာဉာဏ်တွေကိုကျောင်းလေးပြုပို့နိုင်မှာလို့ပါတယ်အဲ့တင်းစင်းနဲ့နေရာလဲအရာလေးအဲ့ဒါမျိုးကျောင်းသားတွေရဲ့ဒီကိုယ်ဟာအခြေကိုကိုယ်တိုင်ရှာပြီးတော့ဒီလုံနိုင်တဲ့ပညာရေးမျိုးစနစ်မျိုးဟောဖို့ကောင်းတဲ့အာမခံချက်ပြနိုင်တဲ့ပြင်ပင်းစင်းနဲ့နေကျွန်တော်ကျောင်းလေးပြုပို့လုပ်ပါတယ်ဗျာအဲ့နောက်တစ်ချက်မှာပဲခုမှဆက်ဟိုအရင်ဆက်မှာပြောရတယ်ကျွန်တော်ရဆရာဆရာမတွေရဲ့ training ပေါ့နော်အဲ့ဒီချက် training တွေပြီးတဲ့အခါမှာလဲတရားတွေကကျွန်တော်တို့ဒီဆရာဆရာမတွေဒီကျောင်းလေးပုံမှာလည်းကျွန်တော်အများကြီးစဉ်းစားရမယ်ဗျာအခုကျွန်တော်လက်ရှိကျွန်တော်အမိနာဖဝန်ကျမှာတွေ့နေရတဲ့ဆရာဆရာမတွေမှာအခုဒီအစိုးရအနေနဲ့စမ်းသပ်နေတဲ့အခုမူလာဒဏ်နောက်ဆင်း
ဟုတ်ကဲ့
တာဝန်စမ်းသပ်ပြီးတော့လုပ်နေတဲ့အဲ့ဒီကသင်ကြားရေးပုံစံတွေပေါ်မှာမှသူတို့အနေနဲ့လိုက်ပါနိုင်မှုတော်တော်လေးခဲရင်တော့တွေ့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
ဒီကကျွန်တော်ဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်ရဲ့အစိုးရရောဒီအခုချက် NGO sector တွေရော private sector တွေရောဆရာဆရာမတွေရောအပြင်ကျွန်တော်တို့ရဲ့ပညာရေးပို့အားကောင်းမှုတက်ဆိုကျွန်တော်တို့ရဲ့မိသားစုကျောင်းသားမိသားစုပါဝင်နိုင်တယ်လို့အတွက်ခွင့်ပေးရတာကိုပြင်ဆင်တယ်လို့ဆို
ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကွန်ခိုင်ကျေးဇူးပါခင်ဗျာ
ဒီနေရာလည်းဒီ
ဟုတ်ကဲ့ပါကွန်ခိုင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအစီအစဉ်ကလည်းမကြခင်ဒီ5မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါဆိုတော့ဒီအခုတော့ဟိုအီးမေးလ်နဲ့ဝင်လာတဲ့ဟာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပဆိုပြီးတော့အီးမေးလ်ပေးပို့ထားပါတယ်မတ်အီးတန်စီဖတ်ပြပေးပါအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြည်ပရမြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်မှုတွေတပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူး။လိမ်မသွားရင်ပဲတော်လှန်ပေါ့။ပညာသင်စရိတ်တွေကတန်းနဲ့ချီတာမို့မိဘအများစုကတတ်တိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာ
ပါ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဆိုတော့ဒါကတော့ဒီအီးမေးလ်နဲ့ရေးသားပေးပို့ထားတဲ့စာပေါ့လေ။ဆိုတော့ကိုကျော်မိုးထွန်းကိုမေးချင်ပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းကြီးနဲ့အခုဒေါက်တာကျော်မိုးထွန်းတို့ဖွင့်လှစ်နေတဲ့ကျောင်းကြီးတင်တန်းနေနဲ့ဘယ်လိုကွာခြားမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ။ထပ်တူတူလေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်မရှာတဲ့အကြောင်းတွေဘယ်လောက်ရှိလဲဆိုတော့ကျွန်တော်
ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်သိတဲ့လောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့အကြောင်းအများစုပေါ့နော်အကုန်လုံး public အကြောင်းအများစုဟာ for profit ပေါ့နော် for profit အကြောင်းတွေပါဆိုတော့ကျွန်တော်အဲ့ for profit အကြောင်းတွေအနေနဲ့သူတို့ကလည်းဒီကျွန်တော်သိတဲ့လောက်ဒီ business registration ရှိရတယ်ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မှတ်နဲ့ပဲကျွန်တော်တို့အကြောင်းကိုဖွင့်ပြီးတော့ကြည့်နေပါတယ်ပြီးတော့ကျွန်တော်တို့အကြောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှေ့ရှုတဲ့အကြောင်းခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးတဲ့အခါကျရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ကပညာသင်သင်ကိုရဲရဲရိုးရိုးပေးပြီးတော့ကျွန်တော်ကခေါ်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာကတော့ဟိုပါမက်ဤထုံးပါဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်ဤထုံးကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လှုပ်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘလို့တင်နှံမျိုးတွေကိုဖွင့်ဖို့ကြိုးစားလဲဘာကြောင့်ဟိုဒီလိုတင်နှံမျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့ကြိုးစားတာလဲခင်ဗျအထက်တူတူဖြည့်ပေးပါ
ဟုတ်ကဲ့ရှင်ကျွန်မကတော့ဒီ accounting နဲ့ audit တွေကိုပဲအထူးပြုလုပ်ပြီးတော့သင်တန်းဖွင့်ထားတာပါ auditing ကတော့ကျွန်မစဉ်းစားခဲ့တာတော့ဒီပမာပြီမှာပေါ့နော်တတ်ပါဒီ auditing တစ်ခုလိုအပ်တယ်လို့ယူဆလို့ပါအခုလောလောဆယ်မှာပေါ့နော်ကျွန်တော်တို့အခုလောလောဆယ်ဆိုလို့ရှိရင်ပြဿနာကြီးကတော်တော်လေးတက်နေရဲ့ဆိုတော့ဒီလက်လက်တဲ့ပေါ့နော် amicoke နဲ့ audit အဖွဲ့အစည်းတစ်ခုကိုတည်ထောင်ကြမှာတဲ့အဲ့ဒီအတွက်ကိုဦးတည်ပြီးတော့ဒီလိုမျိုး training တွေကိုလည်းဒီနိုင်ငံတကာစနစ်နဲ့အညီသင်ကြားပြီးဒီလိုမျိုးအဖွဲ့အစည်းတစ်ခုတည်ဆောက်နိုင်တဲ့အဆင့်ထိရောက်ရှိအောင်ဒီမှာလုပ်ပြီးအကျိုးစားလုပ်ဆောင်နေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါမဲအီထွန်းခင်ဗျာကျွန်တော်တို့ဒါအစီအစဉ်ကနောက်10မိနစ်ခွဲလောက်ပဲကျန်ပါတော့တယ်ဆိုတော့မက်မေပလက်တေကိုမြေ့ကျင်ပါတယ်ဆိုတော့အခုလိုအခြေအနေမျိုးပါပေါ့လေဒီမက်မေပလက်တေတို့အနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာပြေလည်အောင်ပေါ့ဒီသက်ဆိုင်ရာတွေအနေနဲ့လည်းဝိုင်းဝန်းပြီးတော့ဖြည့်ရှင်းပေးခြင်းနဲ့အဲကိစ္စတခုကိုပြောပါဆိုရင်ဘာဖြစ်မလဲခင်ဗျာအခက်တူတူလေးဖြည့်ပြီးပါခင်ဗျာ
အခုကျမတို့ရင်ဆိုင်ရတာကဒီ teacher training လုပ်တယ်လို့ကျမအရင်တော့ပြောတဲ့အတိုင်း teacher training လုပ်တဲ့ sector ကြီးမှာငယ်ငယ်နဲ့ပြီးစီအောင်ဟိုခုနကpermit ပေါ့နော်လုပ်ပိုင်ခွင့်ကိုအမြန်ဆုံးဆောင်ရွက်ပေးစီချင်ပါတယ်ဘာလို့လဲဆိုတော့နေရာဒီကျောင်းပိတ်ကာလအတွင်းနဲ့ဆရာဆရာမတွေက teacher training ယူနေကြတယ်အဲ့ဒါကိုပို့ပြီးတော့ねဟိုကိုကြီးထောက်ပံ့ပေးဖို့ရအတွက
်အမြန်
ဆုံးလုပ်ပေးဖို့လိုအပ်တယ
်ဟုတ်ကဲ့ကျွန်တော်ဒေါက်တာကျော်မိုးထွန်းကိုဒေါက်တာကျော်မိုးထွန်းအောင်ခက်တူတူလေးပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ Hello
ဟုတ်ကဲ့ဟုတ်ကဲ့ပြောပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဘာညပြောပြရမှာလဲမသိ
ဘူးခုနကဒီအခက်ခဲတွေပြေလည်ဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ရှင်းပေးစေချင်တာလဲခင်ဗျာသက်ဆိုင်ရာအနေနဲ
့ဟုတ်ကဲ့ခင်ဗျာသက်ဆိုင်ရာအနေနဲ့ကတော့ဒီလိုမျိုးအရင်တော့ကောနော်လုံထုံးလုံမီတွေနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်မှုမရှိအောင်လို့လုပ်ပေးစေချင်ပါတယ်ဒါအစိုးရအနေနဲ့ကောနော်အခုဒီလည်းဟိုရှေ့ခေတ်ကဟိုဒီခေတ်ကဟို policy တွေလည်းကျင့်သုံးနေဥပမာဖြစ်ဒီအကြောင်းမှဆိုရင်ကျွန်တော်တို့တွေဟာဟောပြောခွင့်လေးတစ်ခုညီမနိုင်ငံကရန်ကုန်ကလူငယ်တွေကိုဒီလိုမျိုးအခွင့်အရေးလေးပေးဖို့တော့ဟောပြောခွင့်လေးတစ်ခုလုပ်မယ်ဆိုရင်တော့မှဒီရက်ွက်တွေမြို့နယ်တွေမှာတစ်ဆင့်ချင်း3ဘက်4ဘက်ကြာပြီးတိုင်းတိုင်းအကြောင်းကြားတာတွေပါလို့ပေါ့နော်ဒါတွေကတော့မလို့အတော့ဘူးလို့ကျွန်တော်ထင်ပါတယ်ဒီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အတွက်အချိန်ကုန်ဆုံးသွားပြီဖြစ်တာမို့ဒီအစီအစဉ်ကိုဒီမှာပဲညံ့ပါရစီခင်ဗျာပါဝင်ဆွေးနွေးခဲ့သူအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမူမဆူမွန်နဲ့ကိုအောင်တို့တင်ဆက်ထားတဲ့စနေညတိုင်းရဲ့ဒီလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့စနေနေ့ညရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင်
။ပရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဗဲဥပုံရုံးကမှာဖြစ်စေသမ္မတအင်ဗီရောမှာဖြစ်စေအဲ့ဒီနဲ့ညစာစားတဲ့အချိန်မှာပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအင်ဗီရောကညှင်းဆိုလိုက်ပါတယ်။ကမ္ဘာတစ်ဝန်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းများပြား ransomware လို့ခေါ်တဲ့ computer cyber တိုက်ခိုက်မှုကြီးခံခဲ့ရတာကြောင့်ဒီကမ္ဘာလုံးမှာကြေရရိုက်ခတ်သွားခဲ့ပြီးတော့လုပ်ငန်းတွေအတော်များများလည်းဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်ကနိုင်ငံ84နိုင်ငံမှာ computer cyber တိုက်ခိုက်မှုပေါင်း 4,000 ကျော်လောက်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခေတ်သစ်ပိုလမ်းမကြီးလို့ခေါ်တဲ့ကမ္ဘာလမ်းတည်ဆောက်ရေးထိပ်သီးစီးနွေးဘက်ကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။နေပြည်တော်ကနေဒီကနေ့မနက်ပိုင်းကထွက်ခွာလာခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာကုမင်းမြို့ကနေတဆင့်အထူးလေယာဉ်နဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒေသစံတော်ချိန်ညနေ9:00ခွဲမှာရောက်ရှိခဲ့တာဖြစ်ပြီးတော့ဘေကျင်းမြူနစ်ပယ်ဆိုရတရုတ်ပြည်သူသမ
နိုင်ငံနိုင်ငံရေးတိုင်းပင်ခံကွန်ဖရင့်ရဲ့ဒီဥက္ကဋ္ဌမစ္စတာဝမ်ယောင်ကင်းနဲ့တရုတ်နိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေပြည်ထောင်စုမြန်မာနိုင်ငံသားအမတ်နှစ်ဦးပြင်မြန်မာစစ်တမ်းမှုနဲ့တရုတ်တာဝန်ရှိသူတွေကလေသိမ်းမှလာရောက်ကြိုဆိုခဲ့ကြပါတယ်။2019အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲမှာတော့ချယ်လ်စီအသင်းချန်ပီယံဖြစ်သွားပါတယ်။ဒီကနေ့ကစားခဲ့တဲ့မ ဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကိုပဲဒီနေ့ကတော့ဒီညနေခင်းအခန်းကြီးကို This program has come to you from the Voice of America, Washington.